တဗရာဟောင်းထရမ2022ခုနှစ်ဇန်နဝါရီလ6ရက်လွတ်တော်စီးနင်းတိုက်ခိုက်ခဲ့တာကိုအားပြီးအားမြောက်ပြုခဲ့တဲ့အတွက်ပုဂ္ဂိုလ်ရေးရာတာဝန်ရှိတယ်လို့ဒုတိယတဗရာဟောင်းမိုက်ပန့်စ်ကပြောလိုက်ပါတယ်။အဒီချိန်တော့ကရွေးကောက်ခံရတဲ့တဗရာဘိုင်ဒန်ကိုလွတ်တော်မှာအတီးပြုတာပြက်ပြားသွားအောင်ထရမ့်ထောက်ခံသူတွေကလွတ်တော်ကိုအကြမ်းဖက်စီးနင်းခဲ့ကြတာဖြစ်ပါတယ်။တဗရာထရမ့်မှားခဲ့ပါတယ်။ရွေးကောက်ပွဲကိုပယ်ဖျက်ဖို့ကျွန်တော်မှအခွင့်အရေးမရှိပါဘူးလို့နှစ်စဉ်လှုပ်တဲ့သတင်းတောက်တွေနဲ့ဗီဒီယိုရောင်းရစားပွဲမှာစနေနေ့ကပန့်စ်ကပြောခဲ့တာဖြစ်ပါတယ်။အကျိုးကြောင့်မဲ့သူ့ရဲ့စကားတွေကြောင့်အဒီနဲ့လွတ်တော်မှာရှိကြတဲ့လူတိုင်းနဲ့ကျွန်တော်မိသားစုတို့အနေနဲ့ကြုံခဲ့ရပါတယ်။တမိုင်းကဒေါ်နယ်ထရမ့်ကိုအရေးယူမယ်ဆိုတာကျွန်တော်သိပါတယ်လို့ဒုတိယသမ္မတဟောင်းမိုက်ပန့်စ်ကတရင်းနောက်တွေကိုပြောခဲ့တာပါ။ဇန်နဝါရီလ6ရက်အုံချွားမှုနဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လှန်ဖို့ထရမ့်ရဲ့အားထုတ်မှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုကလာရောက်အစ်စ်ခံမှုဒုတိယသမ္မတထရမ့်ကိုစင့်ခေါ်ခဲ့တုန်းကတော့ဒီလိုစင့်ခေါ်စာကိုတားမြစ်ပေးဖို့ပန့်စ်ကတရားရုံးကိုပြီးခဲ့တဲ့ပတ်ကရှောက်ထားခဲ့ပါတယ်။ဒါပေမဲ့စနေနေ့ညစာစာပွဲမှာတော့ Conservative အမတ်တွေနဲ့ Fox သတင်းဌာနကဝေဖန်သုံးသပ်သူတွေကဇန်နဝါရီလ6ရက်ဖြစ်ရကိုအရေးမကြီးသလိုပြောဆိုနေတာတွေကိုတော့သူကဝေဖန်ပြစ်တင်လိုက်ပါတယ်။မမပါစေနဲ့အဲ့ဒီနေ့မှာဖြစ်ခဲ့တာတွေကချက်စီရုပ်ပါတယ်။တိတ်ခါရှိရှိလှုပ်ဆောင်နေကြတာကိုပြောင်းလောင်ခဲ့တာဖြစ်ပါတယ်လို့ Mike Pence ကပြောဆိုခဲ့ပါတယ်။ Trump က2024ခုနှစ်တံတားလောင်းရွေးပွဲမှာဝင်မယ်လို့ကြေညာခဲ့ပြီး Mike Pence ကတော့ဝင်ဖို့ချင့်ချိန်နေတယ်လို့ပြောထားပါတယ်။